မြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်ပေါ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေအတွင်းမှာစာသင်ကျောင်းတွေကိုတိုက်ခိုက်မှုကအကြိမ်200နီးပါးရှိပြီးတိုက်ဆုံတန်ရသူကရာခိုင်နှန်းလောက်ရှိတယ်လို့ပညာရေးနဲ့မြန်မာနိုင်ငံအရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းတွေထုတ်ပြန်ချက်တွေကိုစူးစီးပြီး AB သတင်းမှာစနေနေ့ကဖော်ပြပါတယ်မြန်မာ Witness အဖွဲ့ကတော့တိုက်ခိုက်မှုပေါင်း186ကြိမ်နဲ့အတိုက်ခိုက်ခံရတဲ့စာသင်ကျောင်းက64ကျောင်းတေဆုံးသူနဲ့ထိခိုက်ဒဏ်ရာရသူစုစုပေါင်းက106ဦးရှိတယ်လို့မှတ်တမ်းတင်ပါတယ်။ Britain ချင်းဆိုင် Center for Information Resilience ကတော့တက္ကသိုလ်နဲ့စာသင်ကျောင်းအတိုက်ခိုက်ခံရမှုပေါင်း184ကျင်ရှိတယ်လို့ဖော်ပြပါတယ်။ American ပြည်ထောင်စု New York ချင်းဆိုင်ကမ္ဘာလုံးဆိုင်ရာပညာရေးကာကွယ်စောင့်ရှောက်မှုအဖွဲ့ Global Coalition to Protect Education from Attack အဖွဲ့ကတော့စာသင်ကျောင်းအတိုက်ခိုက်ခံရမှုတင်ပြချက်245ကျင်ရှိပြီး2022နဲ့23ခုနှစ်အတွင်းစာသင်ကျောင်းတွေကိုစစ်တပ်တွေကအသုံးပြုမှုတင်ပြချက်က109ခုရှိတယ်လို့စင်ပြုစုပါတယ်။ကြားကာလညုံမောအစိုးရ NUG ကလည်းပြစ်ပတ်ကအတွင်းလုံခြုံရေးကြောင့်တပ်ဖွဲ့တွေကြောင့်အသက်18နှစ်အောက်ကလေး980ကျော်တေဆုံးတယ်လို့ရပြီးခဲ့တဲ့ January လမှာသတင်းထုတ်ပြန်တာပါ။နိုင်ငံတကာလက်နက်ကိုင်ပြစ်ပတ်ကတွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်းတဲ့ Arm Conflict Location and Event Data Project အဖွဲ့ကတော့မြန်မာနိုင်ငံကလက်နက်ကိုင်ပြစ်ပတ်ကအတွင်းအရသာတည်ဆုံးသူ8000ကျော်သွားပြီလို့ဖော်ပြထားပါတယ်